မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပတ်သက်လို့အရှုထောင်အရှနိုင်ငံများအသင်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကြားသာပေးမိကဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့အရေးကြီးဆောင်ရွက်မယ်ကိစ္စတွေပါဝင်နိုင်ငံတကာနဲ့ဒေသရင်းစိန်ခေါ်မှုတွေကိုအာဆီယံနိုင်ငံကြားရေးဝန်ကြီးတွေနဲ့ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပစ္စည်းတွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကအထူးကိုယ်စားခန့်အပ်တာပါဝင်ပုံသဘောတူညီချက်၅ရပ်ချမှတ်ထားဖြစ်ပါတယ်။အာဆီယံအထူးကိုယ်စားဖြစ်ခန့်အပ်ထားတဲ့ဘရူနိုင်ဒုတိယနိုင်ငံကြားရေးဝန်ကြီးအေရွန်ယူဆပ်ကိုမြန်မာနိုင်ငံမြန်ဆုံးစီလို့ပို့လဲအမေရိကန်ကုန်သွယ်ရေးကိုယ်စားကက်တင်ထိုင်ကပြည်ခဲ့တဲ့ဇင်ဘတ်တင်မှာပဲတိုက်တွန်းထားတာပါ။ပေါ်ဒူနီမှာပဲအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိဒေးဗစ်ရှိုးလေးကလည်းကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းအန်ယူဂျီမျိုးသားညီရေးဆွေးနွေးရာကိုယ်စားလှယ်နဲ့နယူးယောက်မြို့မှာတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်တရားဖို့တရားဝင်စုမှုကိုလူ့ခွင့်ရေးနဲ့ဓာတ်လူညီများမှုတွေအတွက်ကိစ္စတွေကိုအလေးထားဆွေးနွေးသလိုကိုဗစ်ကာယရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လဲဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။